စကိုင်းတိုင်းကမ်လူမျိုးနဲ့အတွင်းမှာဒီဂျွန်လာဟာဆရာနာတိမ်ပြီလို့ဒေသခံတွေစစ်ဆောင်ကြရတဲ့ကာလတလျှောက်မှာမွေကြိုက်ခံရမှုအများဆုံးလာဖြစ်တယ်လို့ဂျွန်လာကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်တာဝန်ခံကပြောပါတယ
်ဂျွန်လာ20ရက်နေ့ထိကမွေကြိုက်ကနအလုံး7ရက်လောက်ရှိတယ်လာမအဲ့ဒါနကြားက6ဦးနားက9ဦးပေါ့လေဒီလကအများဆုံးပေါ့နော်ဒီဧပြီဆိုရင်လီလီရပေါ့နော်ဧပြီလမှာဆိုရင်လီရအဲ့ဒါပြီးတော့မှဒီမေလမှာဆိုရင်ရှင်းရပေါ့နော်ဒီဂျွန်လာကတော့အခုပြောတဲ့7ရက်ပေါ့ဒါတော့လာမကုန်ဘူးတော့ဟိုဘောပေါ့နော်ဒီအာနာတိန်ကြီးကြီးဟိုဘောနဲ့ဆွဲနေပါမှာတော့ဒီလကအများဆုံးလို့ပြောလို့ရတာပေါ့ဆရာမ
ဒီနေ့ကအပူချိန်အလွန်မြင့်ခဲ့တာကြောင့်တကြောင်ဒေသခံတွေစစ်ပေးရှောင်ရတာကတော်ရီထဲမှာဖြစ်ပြီးမွေးအန်ရဲ့ကာကွယ်နိုင်တဲ့လေရှည်ဖက်နှက်စတာတွေကိုအသုံးမပြုနိုင်တာတွေကြောင့်ရောမွေးကြိုက်ခံရတာပိုများလာတာလို့ကျွန်းလာကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်တာဝန်ခံက VOA ကိုအခုလိုပြောပြပါဗျ
။ကိုးလောင်ဖို့ချက်ပင်းပင့်တာတိုက်နေတွေဒီထဲမှာရှိတဲ့ဒီရွာတွေကဒီသားကံကြီးရွာထဲမှာမနေနိုင်နဲ့တိုးထဲမှာတဲထုတ်ပြီးနေရတာလည်းတစ်ခုပေါ့နော်နောက်တစ်ခုကတော့လေရှိဖက်နှက်နဲ့ဒီတမီးကဟောလေးပို့ပေါ့ရှိတဲ့သူကရှိပြီးမရှိတဲ့သူကလည်းမရှိပေါ့ဆရာမကြီးအများကြီးကလည်းမရှိတာများပါပဲဆရာမကြီးဒါပေမဲ့ဝယ်ဖို့မလို့ဆိုတော့ဆရာမကြီးဟိုပေါ့ကျွန်တော်တို့ကလည်းဒီနေရာလေးကိုဟိုပေါ့ဟိုတအိမ်တော်မျိုးကြီးကိုပြေးနိုင်ဘူးဆိုတော့လည်းနည်းနည်းခက်တယ်ဟိုကကျွန်တော်တို့ခံမှန်းထားတော့စိတ်ချမ်းဝူးကြီးကအလုံးအောင်ဆိုပုံပေါင်းချက်မှရှိနေတယ်ထင်တယ်ဒီနေ့ကရမစ်ဒီထောက်ဆိုင်ရတီးကြီးကတော်တော်ပူပြင်းလာတဲ့ခါကျတော့လူစုပူပေါ်လာတယ်ပေါ့နော်အဲ့ဒီမှချက်နဲ့ဆိုတော့ကျွန်တော်တို့ကဒီလူစုကိုက်ကြီးကပူပေါ်လာတယ်လို့အဲ့လိုယူဆရတာပေါ့ဆရာမ
စစ်ဆောင်ကူညီရေးအဖွဲ့တွေကစစ်ဆောင်စခန်းတွေနဲ့စစ်ဆောင်တဲတွေကိုတွားရောက်ပြီးမွေအန်ဒီရဲ့ကာကွယ်နိုင်တဲ့နီးလန့်တွေအကြံပေးပြောပြတာတွေလုပ်နေကြတယ်လို့လည်းဒေသခံတွေနဲ့စစ်ဆောင်ကူညီသူတွေကပြောပါတယ်ကမ်ဘလူမြောက်ဖက်ချမ်းမှာမွေးကြိုက်ခံရတဲ့စစ်ဆောင်တွေပိုများပြီးအခြေခံကျန်းမာရေးဝန်ထမ်းတွေကလည်းလုံးဝမရှိသလောက်ဖြစ်တာမို့မွေစိတ်ဖြည့်ဆည်းတွေကကျန်းမာရေးဝန်ထမ်းမဟုတ်သူတွေလက်ထဲကိုရောက်ပြီးမွေကြိုက်လူနာကိုဆေးထိုးတဲ့အခါအဆင်မပြေတာမျိုးတွေဖြစ်တာကြောင့်တေဆုံးမှုအဆင်မပြေမှုတွေရှိသလိုမွေစိတ်ဖြည့်ဆည်းအလွေအလွေရှိတာမျိုးဖြစ်လာတယ်လို့စစ်ဆောင်တွေကိုကျန်းမာရေးစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတူကအခုလိုပြောပါတယ်
။အဲမွေစိတ်ဖြည့်ဆည်းကတော့တဲ့လမ်းကြောင်းပေါင်းစုံကနေပြီးတော့မှရက်လိုက်နေတာဆိုလို့အဲ့ဒီလားတစ်ချောင်းမှရှိတဲ့ကျန်းမာရေးဝန်ထမ်းတွေမထင်ပါဘူးရှိပါတယ်။အဲ့တော့ကျွန်တော်ကတော့ဘယ်လိုဖြစ်နေလဲဆိုတော့မြေပြင်မှာတော့မွေးလေးဖြည်လေးကိုလိုက်တဲ့ဆင်တော့မှအဲ့မြေလေးဖြည်လေးကိုထိုးပြီးမှအဲတေကန်ကျမ်းမာရေးဝန်ထမ်းမရှိဘူးမရှိတဲ့ခါကျတော့သူ့မြေမွေးလေးဖြည်လေးကကွက်စီနဲ့ထည့်ရောက်သွားတယ်။အဲကွက်စီနဲ့ထည့်ရောက်သွားတဲ့ခါမှာသူတို့ရဲ့အဲ knowledge နဲ့သူ့ဒီခါတွေကအသိစင်ကိုရှိတယ်။ကျွန်တော်ကတန်းပို့လိုက်တယ်ပို့လိုက်တဲ့ခါကျတော့ဟောပေါ့အများသောအချိန်ကတေကန်ကျမ်းမာရေးဝန်ထမ်းနဲ့ထည့်ရောက်တာရောတန်းပို့လို့မရှိတာရောကွက်စီရလည်းအဲတော်တော်များများကဒီနောက်ကန်ကြီးလုတ်ပြလိုက်တာလေစီတီထိုးထားပြီးတော့မထိုးဖို့ထိုးပြီးစောင့်ကြည့်တာမျိုးလို့ဒီနောက်ပေါ်မှာတုံးပြခိုင်းတော့လုံနိုင်တဲ့ခါကျတော့အဲ့လိုမျိုးဒီမှာဖိတ်စင်နေညားနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲအထူးသဖြင့်အခု report တက်နေတယ်ဆိုတဲ့အပိုင်းကကျွန်တော်တက်မလို့မြောက်ဖက်ချမ်းကပဲအဓိကတက်တာပါအဓိကတက်တာအဲ့ဘက်ချမ်းမှာကလည်းဆက်မရဝင်နေမရှိတဲ့လောက်ရှာ
မွေစိတ်ဖြည့်စည်တွေကိုဝယ်ယူလို့ရပါမယ်ကျိုးလာနေကန်ဘလူမှာစစ်ကောင်စီတပ်တွေကစေဝါဝယ်ယူပြီးတယ်ဆောင်ခွင့်ကိုပိတ်ထားတာကြောင့်တဲယူလာမှာအခက်အခဲတွေရှိနေတယ်လို့ပြောပါတယ်ကန်ဘလူမြောက်ဖတ်ချဟာမကြာခဏနေမြေရှင်းခံရနေပြီးစစ်ကြောင်းတွေလှည့်ပတ်သွားလာနေတဲ့ဒေသဖြစ်တာမို့ကျမ်းမာရေးဝန်ထမ်းတွေတွားရောက်နိုင်ဖို့လဲခတ်တယ်လို့ပြောပါတယ်ဆီယာနာတိမ့်ပြီးချိန်2022ခုနှစ်ဖေဖော်ဝါရီလကနေအခု2023ဂျွန်လအထိဆိုရင်ကမ်ဘလူမြို့နယ်မှာမွေးကြိုက်ခံရတဲ့လူနာ80ကျော်လောက်ရှိခဲ့ပြီးသေဆုံးသူတချို့လည်းရှိတယ်လို့ဆိုပါတယ်။ဒီစရဲဟာဂျွန်လကမ်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူခရိုင်ကလက်လန်းမီတလောက်ကောက်ယူထားတာဖြစ်တဲ့အတွက်မြေပြင်အခြေအနေနဲ့ကွဲလွဲမှုအနည်းငယ်ရှိနိုင်ပြီးမြေပြင်မှာတော့ဒီထက်ပိုများနိုင်တယ်လို့လည်းအဲ့ဒီအဖွဲ့ရဲ့တာဝန်ခံကပြောပါတယ်။ကမ်ဘလူခရိုင်အတွင်းမှာဧပြီလကနေအခုအချိန်ထိမယံမနာထိုးစစ်တိုက်ပွဲနဲ့လေကြောင်းတိုက်ခတ်မှုတွေစစ်ကြောင်းမပြတ်ဝင်ရောက်ပြီးနေမြေရှင်းခံနေရတာတွေကြောင့်စစ်ဘေးရှောင်ဦးရေ 9,000 ကျော်လောက်ရှိနေပြီးအများတန်းစစ်ဘေးရှောင်နေကြရတဲ့ဒေသခံက 3,000 အထက်မှာရှိနေတယ်လို့စစ်ရှောင်ကူညီရေးဆောင်ရွက်ပေးနေကြသူတွေကပြောပါတယ်ရှင်